မလေးရှားနိုင်ငံမှာတော့ဟာလာချောကလက်လုပ်ငန်းတိုးတက်အောင်မြင်နေပါတယ်။အိန္ဒိယအင်ဒိုနီးရှားနိုင်ငံကစိုက်ပျိုးတဲ့ကိုကိုဆေးတွေကနေမွတ်စလင်တွေစားလို့ရတဲ့ချောကလက်နဲ့ကိုကိုအတွက်အစားအသောက်တွေကိုမလေးရှားမှာထုတ်လုပ်နေတာပါ။မလေးရှားဟာအာရှတိုက်မှာကိုကိုဆေးတွေကိုဒုတိယအများဆုံးကြိတ်ခွဲထုတ်လုပ်နေတဲ့နိုင်ငံစီးရင်ဝင်နေပါတယ်။အစ္စလမ်ဘာသာဝင်တွေအနေနဲ့သူတို့အစားအသောက်တွေထဲမှာအရင်နဲ့တရိတ်ဆန်ထရက်ကုန်တွေပါလို့မရပါဘူး။ဒါကြောင့်မလေးရှားကဟာလာချောကလက်တွေကိုထုတ်လုပ်ရောင်းချခဲ့တာပါ။မွတ်စလင်အများစုနေထိုင်တဲ့အာရှအလယ်ပိုင်းနဲ့အရှေ့အလယ်ပိုင်းဒေသဟာမလေးရှားဟာလာချောကလက်တွေတိုးမြင့်တင်ပို့နိုင်ဖို့အခွင့်အလမ်းကြီးဖြစ်တယ်လို့မလေးရှားကိုကဘုတ်အဖွဲ့ကပြောပါရယ်မလေးရှားမှာချောကလက်နဲ့အချိုမုံလုပ်ငန်း50တခုဒေသခံချောကလက်ထုတ်လုပ်သူ194ယောက်ရှိပြီးတော့တစ်နှစ်ကိုမလေးရှားရင်းကစ်1ဘီလီယံကျော်ဖို့ရောင်းချရတယ်လို့ကိုကဘုတ်အဖွဲ့ကပြောပါရယ်ရှင်